မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်မှမြို့အတော်များများမှာဆက်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေသေးပါဆက်အာဏာသိမ်းမှုကိုနေ့စဉ်ရက်စက်စန့်ကျင်ဆန္ဒပြနေတဲ့တနင်္သာရီတိုင်းတဝယ်မြို့ကနေဟာဒီကနေ့မှလည်းအာဏာသိမ်းမှုစန့်ကျင်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ စောပိုင်းကအကြံဖက်ဖြူခွဲမှုတွေရှိခဲ့တာကြောင့်အသေးပြောက်တင်များခဲ့တဲ့မုံရွာပင်မသပိတ်စစ်ကြောင်းဒီကနေ့ဆိုင်ကယ်စီးပြီးချီတက်ဆန္ဒပြခဲ့သလိုမန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြသာစီဘက်မှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းဆလင်းမြို့နဲ့ရမပင်မြို့နယ်တို့ကဆက်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုလူထောင်ချီပါဝင်ခဲ့ပါတယ်။အလားတူပ ဒီကနေ့ရန်ကုန်မြို့နယ်ကစုလေဖျားအနီကာဟွန်တီပီဆီယနာရှင်စန့်ကျင်ရေးဆန္ဒပြဝယ်ပြုလုပ်ခဲ့ကြပါတယ်။ဒါပြင်ဒီကနေ့ ရန်ကုန်မြို့လေကစုလေဖျားအနီကာဟွန်တီပီဆီယနာသိမ်မှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့အခုချိန်ထိသေဆုံးခဲ့သူအနည်းဆုံး900ကိုဦး၊ဖမ်းဆီးချုပ်နှောင်ခံထားသူ၃,၉၈၉ဦးနဲ့ဖမ်းဝရမ်းထုတ်ခံထားသူ၁,၆၅၉ဦးရှိကြောင်းနိုင်ငံရေးအကြီးအကဲများကအကြီးဆုံးရှောင်ရည်အသင်း AAPPB ကမေလ၅ရက်နေ့ရက်စွဲန